ဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့မှာကျင်းပနေတဲ့2019ကမ္ဘာစီးပွားရေးညီလာခံမှာနိုင်ငံတကာလူထုအကျိုးပြုဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကခေါင်းဆောင်9ဦးရွေးချယ်ဖိတ်ကြားခဲ့ရမှာမြန်မာနိုင်ငံကကြီးလက်နေမိသားစုဘဝတွေကူညီပံ့ပိုးပေးနေတဲ့ Proximity Design ဆိုတဲ့အဖွဲ့ကိုတည်ထောင်တွဲပဲ့တည်ထောင်သူ David Ounding ဆိုသူလည်းပါဝင်ပါတယ်။သူဦးဆောင်တဲ့ဒီအဲ့ဒီအဖွဲ့ဟာလေသမားတွေအတွက်ထုတ်ကုန်တိုးတက်လာစေဖို့နဲ့ဝင်ွေမြင့်မားလာစေဖို့ဤပညာအရာရောငွေကြေးရပါအောင်မြင်စွာကူညီပံ့ပိုးနိုင်ခဲ့ရာတွေ့တယ်လို့ကမ္ဘာစီးပွားရေးညီလာခံသတင်းထုတ်ပြန်ချက်မှာဖော်ပြထားတာပါ။မိုင်းအင်ဂျင်နိုင်ကအပြည့်စုံကိုပြောပြမှာပါ
။ဇန်နဝါရီလ22ရက်နေ့ကနေ25ရက်နေ့အထိ Davos မြို့မှာ၄ရက်ကြာကျင်းပနေတဲ့ကမ္ဘာစီးပွားရေးညီလာခံမှာကမ္ဘာတဝန်းမှာရှိတဲ့ကဏ္ဍအသီးသီးကခေါင်းဆောင်စုစုပေါင်း 3,000 ကျော်ထက်မနည်းတက်ရောက်နေတာပါ။အဲ့ဒီတဲမှာအောက်ခြေလူတို့ကနေစာပြီးပြုပြင်ပြောင်းလဲရေးလုပ်နေတဲ့လူငယ်ခေါင်းဆောင်တွေလည်းပါပါတယ်။သူတို့တွေဟာနိုင်ငံရေးစီးပွားရေးနဲ့ဤပညာကဏ္ဍတွေမှာနီးလန်းအသစ်တွေနဲ့ကဘာကြီးပိုးပြီးတိုးတက်စေဖို့ခေတ်ရွှေ့ပြေးပြုပြင်ပြောင်းလဲရေးရွံ့ရွံ့ချွန်ချွန်လှုပ်ဆောင်လူသူတွေလည်းဖြစ်ပါတယ်။အဲ့ဒီသူတွေတဲက2019ခုနှစ်ကဘာစီးပွားရေးညီလာခံကိုတက်ရောက်ဖို့ရွေးချယ်ဖိတ်ကြားခံရတဲ့နိုင်ငံတကာကလူငယ်လူလက်ပိုင်းအရွယ်ခေါင်းဆောင်9ဦးကတော့မြန်မာ၊အင်ဒိုနီးရှား၊တောင်အာဖရိက၊ကင်ညာ၊ဗင်နီဇွဲလား၊ဗြိတိန်၊အမေရိကစတဲ့နိုင်ငံတွေကဖြစ်ပါတယ်။မြန်မာနိုင်ငံသူဒက်ဘီအောင်တင်ကတော့ကျေးလက်နေလေသမားတွေရဲ့ဘဝတိုးတက်အောင်ကူညီထောက်ပံ့ဖို့ရည်ရွယ်ချက်နဲ့2004ခုနှစ်မှာ Proximity Designs အဖွဲ့ကိုတွဲဖက်တည်ထောင်ခဲ့သူဖြစ်ပါတယ်။သူတို့အဖွဲ့ဆောင်ရွက်ပေးနေတာတွေကို YouTube Video ကနေဒက်ဘီအောင်တင်ကရှင်းပြထားတာကတော့
Farmers were spending 6 to 8 hours a day hauling heavy buckets of water.
လေသမားတွေဟာသူတို့ cycling တွေမှာရေရရှိရေးအတွက်လေးလံတဲ့ရေပုံးတွေနဲ့ထမ်းပြီးတရားတဲ့အချိန်ပေါင်းကတစ်နေ့ကို6နာရီကနေ7နာရီထိရှိပါတယ်။ဒီထက်ကောင်းတဲ့နီးလန်းရှိဖို့သူတို့မှလိုအပ်နေတာပါ။ဒါနဲ့ကျမတို့လည်းခြေထောက်နဲ့နီးယုံနဲ့ရေကိုတွင်းတွဲကနေထွက်အောင်လုပ်တဲ့နီးကိုတက်ဆင်ပေးပြီးပိုက်အစင်းစင်သွဲပြီးတော့သူတို့လေ cycling တွေအတွက်လည်းရေတွေအလွယ်တကူရရှိစေပါတယ်။နောက်မိသားစုတောက်ရီသုံးရီအတွက်လဲဒီဤပညာနဲ့ပဲကူညီပံ့ပိုးပေးနိုင်ခဲ့တဲ့အတွက်သူတို့ရဲ့နေ့စဉ်ဘဝတွေမှာပိုးပြီးအဆင်ပြေစေခဲ့တာပါလို့ဒက်ဘီအောင်တင်ကပြောသားတာပါနောက်ပြီး Proximity Designs အဖွဲ့အနေနဲ့လယ်သမားတွေအတွက်ငွေချေးထောက်ပံ့မှုအစီအစဉ်အောက်မှာလဲငွေချေးကြောင်းနဲ့ဇယိတ်တက်တာတဲ့စိုက်ပျိုးရေးဤပညာတွေကိုလဲအကြံပေးနိုင်ခဲ့တယ်လို့ဒက်ဘီအောင်တင်ကအခုလို့ပြောပါတယ
် And the farmers actually help us
တကယ်တမ်းကျွန်တော်တို့ဤပညာပုံစံတွေကိုဆွေးနွေးတဲ့အခါမှာတကယ်လုပ်နေတဲ့လေသမားတွေကလည်းအားတက်တရော်ကူညီပြောဆိုကြပါတယ်။သူတို့လိုချင်တာကဇယိတ်နဲ့ရိုးရှင်းပြီးတော့ထွက်နှုံးကောင်းတဲ့ဤပညာပဲဖြစ်တယ်လို့သူတို့ကပြောကြောင်းဒက်ဘီအောင်တင်ကပြောသွားတာပါ။ Proximity Designs အဖွဲ့ဟာအဓိကစံစိုက်ပြိုးတဲ့မြို့နယ်တွေမှာကူညီပေးနေတာဖြစ်ပြီးနောက်ထပ်မြို့နယ်ပေါင်း30နီးပါးအထိထပ်မံတိုးချဲ့ကူညီပေးလိုကြောင်းလည်းဒက်ဘီအောင်တင်ကပြောပါတယ်။
We want to reach 28 to 30 more.
Tomorrow အနေနဲ့ဆန်အဓိကစိုက်တဲ့မြို့နယ်ပေါင်း28ခုဒါမှမဟုတ်30လောက်အထိကိုထပ်ပြီးကူညီပေးကြမှာတဲ့။အဲ့ဒီမှာလေသမားဥယျာဉ်ကလည်းတန်းနဲ့ချီရှိနေကြောင်းဒက်ဘီအောင်တင်ကပြောပါရယ်။ Proximity ကတီထွင်ထုတ်လုပ်တဲ့လေယာသုံးပစ္စည်းတွေဟာလေသမားတွေအတွက်တန်ဖိုးချိုတာတဲ့နှုံးနဲ့တတ်မှတ်ထားတယ်လို့လည်းဆိုပါရယ်။2004ခုနှစ်ခေတ်ကစပြီးကျေးလက်နေမိသားစုတသိန်းကျော်အတွက်ကူညီပေးနိုင်ခဲ့ပြီးသူတို့ရဲ့မိသားစုဝင်ငွေတိုးလာတဲ့ပမာဏဟာအမေရိကန်ဒေါ်လာ286တန်းအထိရှိတယ်လို့ Proximity Design ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်